ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အုပ်ချုပ်ရေးတာဝန်ရှိသူတို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအသက်ခံလိုက်ရပါတယ်။ဒါဟာသတင်းတောက်တွေနဲ့စကားပြောခဲ့တဲ့မွတ်စလင်ရွာသားတို့အသက်ခံရပြီးနောက်ဒုတိယမြောက်လူသတ်မှုလည်းဖြစ်ပါတယ်။အခုလိုအသက်ခံရမှုတွေကိုကြည့်ရင်မွတ်စလင်အချင်းချင်းတတ်တာဖြစ်နိုင်တယ်လို့ယူဆကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်။အသေးစိတ်ကိုတော့မန်းအင်ဂျင်နိုင်ကတင်ပြမှာဖြစ်ပါတယ်။
မောင်နှမြို့နယ်ရေတွင်းကျွန်းကျေးရွာကအုတ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတဦးဖြစ်တဲ့အသက်28နှစ်အရွယ်ရော့ဖီဆိုသူကိုဒီဇင်ဘာလ24ရက်နေ့ညနေပိုင်းမှာနေအိမ်ကနေဗလီတက်ဖို့သွားတဲ့အချိန်အသက်ခံခဲ့ရတယ်လို့မြမအစိုးရဘက်ကမနေ့ဒီဇင်ဘာလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်သေဆုံးသူဟာကျေးရွာအုတ်ချုပ်ရေးတာဝန်ရှိသူတဦးအနေနဲ့နေမြေရှင်းလင်းရေးဆောင်ရွက်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ခဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်။ဒီအသက်ခံရမှုမှာမွတ်စလင်အချင်းချင်းအစိုးရကိုတည်င်းပေးသူတအုပ်ဆိုပြီးအကြမ်းဖက်သူတွေဘက်ကတတ်တာဖြစ်နိုင်တယ်လို့ယူဆကြောင်းမောင်းတော်မြို့နယ်ရဲတပ်ဖွဲ့မှရဲမှူးကြီးကျော်မြဝင်းကပြောပါတယ်။
ဒီရင်းကျဲမှာအဲ့လိုဝင်းဒီတယောက်အသက်ခံရတယ်လို့ကြားတယ်။သူတို့အချင်းချင်းပေါ့နော်။သူတို့ချင်းဆိုတော့ဒီဟိုအထူးသဖြင့်ပေါ့ဗျာဟိုဖြစ်စဉ်ဖြစ်စဉ်နောက်ပိုင်းမှာနေနေကြီးရအောင်ထင်းနေအဲ့ဒီမှာတော်ရေဥစုအနာမိုင်းဒီကတည်င်းကိုမြဲယူနေအောင်တည်င်းကိုပြည့်နေတဲ့လူတွေကတော်ရှင်းဒီဘက်ကိုပြည့်နေတော့ဘုသူရုပ်ကဒီဒီကဘုသူအစံရုပ်တော့ဘုဒီကောင်ကရုပ်ကသာလည်းကတော့တော်ရေဥစုအနာမိုင်းကိုဟိုဖက်ပါရဲဆိုတော့အဲ့လိုအယူဆတဲ့ရောက်ဟိုကုသိုလ်ဟိုအဆက်ခံမှုတွေကြောင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ဗျာ
အသက်ခံရသူရော့ဖီရဲ့ဝမ်းပိုက်မှာဓာတ်ထိုးဒဏ်ရာအပြင်လက်ဘင်းမှာလည်းဓာတ်ထိုးပြီးလှိပြက်ဒဏ်ရာတွေကိုတွေ့ရှိရကြောင်းနဲ့လူသတ်မှုကိုလုံခြုံရေးတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့အစိုးရသတင်းမှာဖော်ပြထားပါတယ်။မောင်းတော်ဒေသမှာလုံခြုံရေးတပ်တွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘယ်သူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲတယ်လို့အစိုးရတပ်တွေတာဝန်ရှိသူတွေနဲ့ဒေသခံရွာသားတွေပူပေါင်းဆောင်ရွက်လို့မရအောင်အကြမ်းဖက်သမားတွေဘက်ကကြိုတင်ရှင်းလင်းတဲ့သဘောဖြစ်တယ်လို့လည်းရဲမှူးကြီးကျော်မြဝင်းကပြောပါတယ
်။လူဆွေးတွေရှိမလို့ဟိုဒီအခုလက်ရှိမတော်နေမှာပြည်ပင်ဒီလူတွေတူပေါ်မှုများတယ်။ဟိုပညာတတနေပါပြီးတော့ဟိုအယူဆပတ်တိုင်းမိုက်နေမိရေအကြောင်းအဲ့လိုဖြစ်လာတယ်လူဆွေးပါတယ်။ဒါပေမဲ့ဒီအကြံပေးဆိုတဲ့အတုံးလုံးမှာအမိသူကအကြံပေးဘသူကအေးစစ်နေပြည်သူဆိုတာခွင့်ရခဲ့ပါတယ်။အဲကြောင့်လေနင်းနေရဆက်ဆိုလို့ကျွန်တော်ဒီဟိုကိုရိုးချင်းချင်းတစ်ချက်တည်းဟာနေတရားဖြင့်ဥရှေ့ရတာကအတက်လက်တွေအတင်းတွေရရှိနေဖို့အတက်လက်တွေကိုသူတင်ရှင်းနေတဲ့သဘောမျိုးလို့ကျွန်တော်ယူဆပါတယ်။
အော်တိုဘာလ9ရက်နေ့ကမောင်းတော်နေကြားဆောင်ရဲစခန်း3နေရာကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာမြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေချိန်မှာပဲဒီအကြမ်းဖက်မှုတွေမှာပြည်ပမှာတိုက်ခိုက်ရေးတင်နန်းတွေတက်ထားတဲ့ရိုဟင်ဂျာတိုက်ခိုက်ရေးသမားတွေဥဆောင်ပါဝင်နေတယ်ဆိုပြီးရခိုင်ပြည်နယ်ထဲကမွတ်စလင်တပုံထားမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်ထားတဲ့နိုင်ငံတကာပဋိပက္ခလေ့လာစောင့်ကြည့်ရေးအဖွဲ့ ICG ရဲ့အစီရင်ခံစာကတတိပေးရေးသားထားပါတယ်။ Sorry Arabia မှာအခြေစိုက်တဲ့ရိုဟင်ဂျာကော်မတီတစ်ခုကဥဆောင်တဲ့ Haraka El Yakin လို့ဆိုတဲ့တောင်ကျန်းသူအဖွဲ့ကနေခေတ်သစ်ပျောက်ကြားတိုက်ခိုက်ရေးနီးစနစ်တွေအတွေ့အကြုံရှိပြီးနိုင်ငံတကာကတင်နန်းတွေရယူထားတဲ့ရိုဟင်ဂျာတွေကိုတိုက်ခိုက်ဖို့အမိတ်ပေးကြီးကြပ်ခဲ့တာဖြစ်တယ်လို့ ICG ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။တစ်ဖက်မှာလည်းနေမြေရှင်းလင်းရေးလုပ်စဉ်မှာလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြထားပါတယ်ရှင်။